ဒီနေ့သာသနာတော်နှစ်2560ခုနှစ်ကောဇာနေ့ခေတ်1388ခုနှစ်တရင်ကျော်လာဇန်9ရက်သစ္စာရှိစီကျောင်းလိုက်လေကူမြို့9ရက်တာတရားစခန်းတရားဓမ္မများကျင့်ကြံကြိုးကိုအထုပ်ဖို့ရောက်ရှိလာကြတဲ့ယောဂီတော်ရှင်တို့ကိုဥယျာဉ်တို့မိမိတို့ကြိုးစားအထုပ်နေကြတဲ့ဒီအပ္ပမဒသတိပဋ္ဌာန်ဘာဝနာမြင့်မြတ်တဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ဒီလုပ်ငန်းစဉ်ရဲ့တံပိုးကြီးမားပုံအကျိုးကျေးဇူးများပြားပုံဒါတွေကိုဒီကနေ့ပြောမယ်လို့ဦးရှင်တို့စီစဉ်ထားပါတယ်။တကြိုင်နဲ့တည်းဒီလုပ်ငန်းစဉ်ကိုမလုပ်လို့ရှိရင်အကျိုးကျေးဇူးမဲ့တွေဘယ်လိုဖြစ်နိုင်လဲဆိုတာကိုလည်းပဲနားလည်သွားကြမယ်ပေါ့နော်။အဲ့တော့ဦးရှင်တို့ခုမိမိခန္ဓာမှာဖြစ်เสียအကြောင်းရှိလို့တလဇက်ထင်ရှားဖြစ်ပေါ်လေတဲ့ရုပ်တရားနံတရားသဘာဝတရားတွေရဲ့ပုံမှာတတိတရားလက်ကင်ထားပြီးတော့အပေါ်လုံးမလုပ်ဖဲနဲ့ဖြည့်ဆွဲချက်တွေလည်းမလုပ်ဖဲနဲ့နှုတ်ပယ်ချက်တွေလည်းမလုပ်ဖဲနဲ့ဖြစ်နေတဲ့အတိုင်းလေးရှိနေတာကိုရှိနေတဲ့အတိုင်းလေးဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးတော့တတိထားနေတဲ့လုပ်ငန်းစဉ်ထိုင်နေတဲ့အချိန်မှာဝင်လေလေးဝင်တိုင်းထီတယ်ထီတိုင်းသိအောင်ကြိုးစားကြတယ်ထွက်လေလေးထွက်တိုင်းထီတယ်ထီတိုင်းသိအောင်ကြိုးစားကြတယ်ဟောကျန်တဲ့အချိန်ဒီမှာလည်းပဲခန္ဓာကိုယ်ရဲ့ထင်ရှားတဲ့ဘယ်ယုံနံသဘာဝတရားအပေါ်မှာမရှိတန်နိုင်နေမြသတိကပ်ပြီးတော့နေကြမယ်လို့ဒါဥစဉ်တို့ယုံကြည်ပါတယ်ဟုတ်လားအဲ့လိုသတိထားနေတာကိုအပမာဒတရားနဲ့နေတယ်လို့ဒီလိုလည်းပဲနားလေထားကြရဲပေါ့နော်အဲ့ဒါမြတ်စွာဘုရားကနေ့စဉ်နေ့တိုင်းအပမာဒေနဘိက္ခဝေတမ္ပါဒေထယဟန်တို့အပမာဒဆိုတဲ့သတိတရားနဲ့သူတော်ကောင်းတရားကိုသိပြီးတော့ဒုက္ခခတ်သိချုပ်ငြိမ်းအောင်ကြိုးစားအထောက်ကြရမယ်လို့နေ့တိုင်းနေ့တိုင်းမဆုံးမဘူးလားဗျာဆုံးမယ်နော်နောက်ဆုံးပရိနိဗ္ဗာန်စံဃာနီးမှာတောင်မှပစ္စည်းမဝဆန္ဒနောက်ဆုံးစကားအနေနဲ့မြတ်စွာဘုရားကဝေယဓမ္မသင်္ခါရအပမာဒေနတမ္ပါဒေထအကြောင်းတရားတွေပြည်စုံမှအကြောင်းတရားတွေဝိုင်းဝန်းပြီးတော့မပြုတ်ပြင်ဖန်တီးလိုက်လို့ဖြစ်ပေါ်လာတဲ့ဒီသင်္ခါရတရားတွေဟာတခုမှတည်နေတယ်မြင်နေတယ်သဘာဝမဟုတ်ဘူး။ဒါကြောင့်အပမာဒဆိုတဲ့သတိတရားဖြင့်သူတော်ကောင်းတရားကိုသိအောင်ဒုက္ခခတ်သိငြိမ်းအောင်ချမ်းသာတည်ချမ်းသာမှဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်ကြိုးစားအထောက်ကြရမယ်လို့ဒါနောက်ဆုံးဩဝါဒပေးသွားတာပေါ့နော်။အဲ့တော့သူတော်ကောင်းတရားကိုသိဖို့ဒုက္ခငြိမ်းဖို့ဆိုလို့ရှိရင်အပမာဒဆိုတဲ့သတိတရားနဲ့ပဲကြိုးစားကြရမှာဟုတ်လားဝရိယထားတယ်ဆိုတာလည်းပဲဒီသတိကလေးစဉ်စဉ်မပြတ်ဖြစ်ပေါ်နေဖို့ဝရိယထားကြရတာ။နောက်မြှောက်မှန်းချက်ကရည်ရွယ်ချက်ကပါလဲဆိုတော့ဒီသတိထားတဲ့အတွက်ကြောင့်ဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိမြင်သားလိုက်ပြီးတော့ဆင်းရဲဒုက္ခဖြစ်တဲ့ဒီယုံနာဖြစ်ပေါ်နေတဲ့ဒီတဘာဝတရားရဲ့ပုံမှာဆွဲမမှုကင်းသွားစေဖို့ပေါ့အဓိကဟုတ်လားဒါကသူ့ရဲ့သဘာဝကိုမှန်မှန်ကန်ကန်သိမှဒါဟာမကောင်းဘူးဆိုတဲ့မှန်ကန်တဲ့အသိအမြင်ကြောင့်ဆွဲမမှုကင်းတယ်ဆိုတဲ့ဝိရာဂဆိုတဲ့တရားဓမ္မတို့ဥစဉ်တို့လိုလားတောင့်တနေတဲ့မဲ့ညာဝိမု ക്തി ဆိုတဲ့ဖွညာဒါတွေကရနိုင်တယ်အဲ့တော့မှန်မှန်ကန်ကန်သိတယ်ဆိုတဲ့ဒီပညာတွေကတတိနဲ့ကင်းပြီးတော့မရနိုင်ဘူးဟုတ်လားမကြည့်ဘဲနဲ့မမြင်ရပါဘူးဟုတ်လားသတိမထားဘဲနဲ့အမှန်ကန်မသိနိုင်ဘူးဒါကြောင့်သတိကိုရှည်သွားပြုတ်ပြီးတော့ဖြစ်ပေါ်နေသည်မြတ်ဖြစ်ပေါ်လာသည်မြတ်သဘာဝတရားတွေရဲ့ပုံမှာတတ်နိုင်သည်မြတ်နော်ဖြစ်နေတဲ့အတိုင်းလေးတိနေအောင်ကြိုးစားကြရတာနော်အထောက်အထားရဲ့အနေအထားလေးကဘာမှဆန်းဆန်းကြယ်ကြယ်မဟုတ်ပါဘူးဒါပေမဲ့ဒါကိုတလဲဆက်ဖြစ်ဖို့ဆိုတာကြတော့နော်အလေးအကျင့်နေခြင်းတည်းဟူသောအကြောင်းကြောင့်လို့ပဲပြောရပါစို့အရန်ခက်ခဲပါလိမ့်မယ်ဟုတ်လားခက်ခဲတယ်ဆိုတာကအလုတ်ကြီးကိုအစားခက်ခဲလို့ခက်ခဲတယ်ဆိုတာထက်ဒါနဲ့ပတ်သက်ပြီးတော့လေးလာမှုကျွမ်းကျင်မှုကြိုးစားအထုမှုနည်းခဲ့တဲ့အတွေ့အကြုံနောက်တစ်ဖက်ကပမာဒမိမိရောရောပေါ်ပေါ်ဆားဆားဖြစ်တယ်လို့နေခဲ့တဲ့အနေအထားတွေကအစမတန်များပြားခဲ့တဲ့များပြားနေတဲ့အတွေ့အကြုံသတိလေးထားလိုက်ပဲကြံပြန်ရင်ခဏနေရင်သတိရမရှိတော့ဟုတ်လားနောက်သတိရှိနေတဲ့အချိန်သတိထားမိနေတဲ့အချိန်လေးကတရားတဏှာကြီးထိုင်လို့ ဆံငါမိနစ်စာလေးလောက်ရမယ်ဆိုရင်တော်တော်ဝမ်းသာစရာကောင်းမယ်လို့ဦးဇင်းကတော့အဲ့လိုထင်တယ်ဟုတ်လားတလဲစားတတိဖြစ်နေဖို့ဆိုတာမလွယ်ဘူးဒီသားရာခက်လို့လားထထထထဖြစ်ဖို့ကြိုးစားရတာကခက်နေတာလားလို့မေးရင်ထထထထဖြစ်အောင်ကြိုးစားရတာကခက်ခဲမရှိဘူးလားရှိတယ်ဘာလို့ဆိုစိတ်ရသူကနော်သူလေးလာဖို့ခဲ့တဲ့သူကျင်တဲ့ချက်စားခဲ့တဲ့နော်သူကျွမ်းကျင်တဲ့နေရာကိုပဲစိတ်ကရောက်ရောက်သွားတာ တော့သူကဘာလေးကျွမ်းကျင်ခဲ့အောင်ဆိုသူကထင်လို့နေတဲ့အနေထားမှာကျွမ်းကျင်တာဟုတ်တယ်မဟုတ်လားကြားလိုက်တာနဲ့အဓိပ္ပာယ်တွေကပေါ်ပြီးပြီမိကိုကျဲရှောင်းမဆုံးနိုင်ဘူးအမနဲ့တုန်းကတော့ဦးဇင်းကဒီနားမှာလမ်းလျှောက်နေတယ်နော်ယောဂီတို့တရားတန်နေတော့ဘုရားကစောပြားကြီးရဲ့တရားတန်ကြားရတယ်နော်တရားကလည်းကောင်းတယ်ဟုတ်လားအဲ့တော့ယောဂီတွေနော်တရားမှတ်ရင်နော်တတိကပ်ပြီးတော့နေနိုင်တဲ့လူရှိတယ်လို့န တမ်းပဲလို့အဲ့လိုလဲစဉ်းစားမိတယ်ဟုတ်လားကြဲအဲ့လိုအတမ်းမဟုတ်ဘဲနဲ့တခြားအတိတ်ပဲဖော်လို့ရတဲ့လူတန်တွေကြားမယ်ဆိုရင်ဘာလုပ်တော့စဉ်းစားမှာပဲလေလိုက်သွားမှာပဲရှိကအလွန်မြန်တာကိုဟုတ်လားအဲ့တော့ပြောချင်တာကဘာလဲခက်တယ်ဆိုတာဘာကြောင့်ခက်နေတာတော့เนาะကိုယ့်ရဲ့ပမာဒမိမိရော့ရော့နေခဲ့တဲ့အလေးကျင့်ဆိုးကြီးရဲ့လွှမ်းမိုးမှုကိုခံရတာဟုတ်လားအဲ့ဒီဘက်ကိုကိုကနဲအောင်မလျှော့နိုင်နဲ့မြဒီဘက်ကဒီဘက်မှာလှုပ်တဲ့အချိန်နေမှာတော့အဲ့ဒီဘက်ကိုဆွဲဆွဲဆွဲဆွဲသွားမှာပဲဒါသဘာဝလေးကိုပြောပြတာဟုတ်လားဒါကြောင့်ဦးဇင်းတို့ခုစ조사အထုတ်နေကြတယ်ဆိုတာဘာလဲလို့မေးရင်အပမာဒဆိုတဲ့တတိတရားနဲ့နေနိုင်အောင်조사ကြတာဘာကြောင့်တတိတရားနဲ့နေနိုင်အောင်조사ရတာတော့ဆိုတော့ဒီခန္ဓာဒီဘဝရဲ့ဒုက္ခသစ္စာဆင်းရဲတဲ့သဘာဝအမှန်ကိုအမှန်တိုင်းသိပြီးတော့မဆွဲမဲ့မှုကင်းသွားဖို့စိတ်ရဲ့ကိလေသာကလွတ်မြောက်မှုဆိုတဲ့မြင့်မြတ်တဲ့အနေအထားကိုရရှိဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တည်ထားကြရတာဟုတ်ရလားဒါကိုလုပ်နေတဲ့လုပ်ငန်းရှင်ရဲ့တော့သဘောသွားလေးကိုအဲ့လိုရိုးရှင်းရှင်းလေးနားလည်ထားဖို့လိုတယ်နော်ဒါကြောင့်ဦးဇင်းတို့တက္ကတက္ကပြောပါတယ်တရားထုတ်တယ်ဆိုတာဘာလို့တာတော့ကိုယ့်ဘဝကိုယ်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိအောင်မြင်အောင်ကြိုးစားရတာဘဝခန္ဓာရဲ့အကြောင်းကိုဒကာရမတို့ဦးဇင်းတို့တွေကအတူတူနေပေမဲ့လို့သိတာမဟုတ်ဟုတ်လားကိုယ်ကဖြစ်နေတာကတစ်မျိုးကိုယ်ကထင်နေတာကတစ်မျိုးဟုတ်ရဲ့လားအဲ့ဒါအချင်းကြားလို့ तू ကသူ့တဘာဝကြီးပြလာပြီသူ့တဘာဝကဘာလို့ဆိုပျက်စီးမှုပေါ့အဲ့ဒါကိုကအဲ့ဒါကိုကျွမ်းကျင်အောင်သိအောင်မလုပ်ခဲ့တော့ပျက်စီးတော့မယ်လို့ဆိုရောအထူးဆန်းနေဖြစ်ကုန်ရောအထိတ်တလန့်နေဖြစ်ကုန်ရောမစွန့်နိုင်ဘူးမလွတ်နိုင်ဘူးတုံလုံးခြောက်ခြားမှုနဲ့အဲ့ဒါအကြီးကြီးဝန်내ပူဆွေးမှုတွေနဲ့ဟောဟောဆုံးတတ်ရလိမ့်မယ်ဟုတ်လားဒါကြောင့်အပမာဒဆိုတဲ့သတိတရားကအခုလည်းပဲချမ်းချမ်းသာသာဖြစ်စီတယ်။နောက်မှလည်းပဲတွေ့ကြုံရမယ့်အခြေအနေဆိုးတွေကိုဘဝရဲ့သဘာဝတွေကိုတည်တည်ငြိမ်ငြိမ်ရင်ဆိုင်နိုင်စေလိမ့်မယ်။ခုရောကောင်းလိမ့်မယ်။နောက်လည်းကောင်းလိမ့်မယ်။ခုရောနောက်မှကောင်းတဲ့တရားပဲ။ဟုတ်လား။အဲ့တော့အဲ့ဒီအပ္ပမာဒရဲ့နော်ဂုံကျေစုအပ္ပမာဒရဲ့နော်စွမ်းရည်တတ္တိအဲ့ဒါကိုဒီကနေ့ဦးဇင်းကရိုးရိုးလေးပြောမယ်လို့အဲ့လိုစိတ်ကူးထားတယ်။အဲ့တော့အပ္ပမာဒနဲ့ပတ်သက်လို့ရှိရင်ဦးဇင်းတို့ပြောနေကြခါထားလေးတွေကိုပဲပြောပါမယ်။ကပြောနေကြဆိုတဲ့ကိုကသူကအရန်သဘောကျလို့ပြောနေတာဆိုတဲ့အသေးပဲကပါဝင်မိသားဟုတ်လားအဲ့တော့ဒီကထာလေးပိသက်တို့လည်းပဲတချို့ရပြီးသားဖြစ်မယ်ထင်ပါတယ်အပမတော်အမတံပဒံပမတော်မိစုနောပဒံအပမတ္ထာနမိယန္တိရေပမတ္ထာယထာမတ္တာကြားဘူးတယ်မဟုတ်လားနော်ဘုရင်တို့တိရိဓမ္မတော့ကမင်းကြီးရဲ့လို့ဖြစ်လာတာဟာသူ့ရဲ့တူတော်နေကြောတာတာမဏေကဒီကထာလေးကိုဟောလို့เนาะအတိတရားရပြီးတော့ကြံထန်းတဲ့သန္တာတော့ကမင်းဆိုတာကနေပြီးတော့သာသနာပြုတိရိဓမ္မတော့ကမင်းရဲ့လို့ဖြစ်လာတာလို့ဆိုတယ်เนาะအနောထာမင်းကြီးကိုရှင်ရဟန်းကเนาะထေရဝါဒဗုဒ္ဓသာသနာပြုမင်းကောင်းမင်းမြတ်တစ်ပါးဖြစ်အောင်ဟောပြလိုက်တာလေဒီကထာလေးပဲအပမတော်အမတံပဒံပမတော်မိစုနောပဒံအပမတ္ထာနမိယန္တိရေပမတ္ထာယထာမတ္တာဒီကထာလေးမှာဦးဇင်းတို့အတိဘေအလွန်ကောင်းတဲ့အတိဘေနှစ်တွဲပြောတာတေချာလေးမှတ်ကြည့်မယ်နော်ကိုလုံးနေတဲ့လုပ်ငန်းရှင်ရဲ့တံပိုးပို့ပြီးတော့နားလေသွားအောင်ဟုတ်လားအပမတော်အမတံပဒံအပမတော်အပမတာဆိုတဲ့သတိတရားနဲ့နေထိုင်ရခြင်းဒီဝါအပမတာတရားဒီအမတံပဒံမတိယာနိဗ္ဗာန်ရခြင်းရဲ့အကြောင်းပဲတဲ့။နော်။မမေ့ခြင်းဟာ မသေးခြင်းရဲ့အကြောင်းပဲလို့အတူဆုံးလေးမြတ်စွာဘုရားပြောတယ်။အပမတော်အမတံပဒံမမေ့တာနဲ့မသေးတာဟာဆက်ဆက်နေတယ်။ဟုတ်လား။ပမတော်မိစုနောပဒံပမတော်မိမိရောရောပေါ့ပေါ့ဆာဆာဖြစ်တယ်လို့နေခြင်းကတော့မိစုနောပဒံအဘမ္မံတရားချင်းအကြောင်းတည်းတဲ့။မေ့ခြင်းနဲ့တေ့ခြင်းနဲ့ကဒါလိုက်ဆက်ဆက်နေတယ်။ဒီတရွဲလေးကိုအရင်ပြောမယ်နော်။မမေ့တာဘလို့မသေးနိုင်တာတော့မိတာကဘလို့လုတ်ပြီးတော့တည်ခြင်းရဲ့အကြောင်းဖြစ်သွားတာတော့ဒါလေးဟုတ်လားအဲ့တော့မမိခြင်းတည်မတည်ခြင်းရဲ့အကြောင်းဆိုတာလေးကိုအရင်ပြောကြည့်မယ်နော်ကိုကမမိမလေးရောမပေါ့မဆတတိတရားနဲ့နေမယ်ဆိုလို့ရှိရင်ဒီဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိမှုဆိုတဲ့ပညာဖြစ်ထွန်းလာအဲ့ဒီပညာရင့်ကျက်လာပြီဆိုလို့ရှိရင်မဉ္ဇဉ်ဖုန်ဉ္ဇဉ်ဆိုတာကိုရနိုင်တယ်ဒါကအတူတူပြောလိုက်တာပါတလဇက်ဒီခန္ဓာမှာဖြစ်နေတဲ့သဘာဝကိုတတိထားတဲ့အလေးချင်းကိုခိုင်မြဲအောင်စူးစမ်းရင် तू ဘလို့သိလာမလို့ဆိုတော့ဩဘာတွေပဲဖြစ်လာတခုမှတည်နေတာမြင်နေတာမရှိပါလားကောင်းတာတွေလည်းဖြစ်လာတယ်ဆိုးတာတွေလည်းဖြစ်လာတယ်အစကနဥမာတော့ဒါတွေကကောင်းတယ်ဒါတွေကဆိုးတယ်အကောင်းဆိုးဆိုပြီးတော့ဖြစ်နေတယ်ပေါ့နော်နောက်ဒါကိုအတိများလာတဲ့အခါကျတော့ကောင်းတာဆိုးတာတွေရဲ့တူညီတဲ့သဘာဝလက္ခဏာကို तू သိလာတယ်ကောင်းတာလည်းပဲပြီးသွားတာပဲဆိုးတာလည်းပဲပြီးသွားတာပဲမပြီးအောင်ဘယ်ရာမှနော်ရက်တန့်ပြီးတော့သူတို့မနေနိုင်ဘူးဒါသဘာဝတရားရဲ့နဲ့နေတဲ့အနိစ္စလက္ခဏာဟုတ်လားအဲ့ဒါကိုတတိတလက်ဆက်ထားနေခြင်းအဖြစ်မသိနိုင်ဘူးလားသိနိုင်တယ်ဘာပဲဖြစ်လာဖြစ်လာဘူလာပဲဖြစ်ဖြစ်အေးတာပဲဖြစ်ဖြစ်ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်အမျိုးတွေစုံအောင်ပြောနိုင်ဘယ်တော့မှပြီးမှာမဟုတ်ဖြစ်ပေါ်နေတဲ့မဆုံးနိုင်တဲ့သဘာဝတရားတွေဟုတ်လားအဲ့ဒီသဘာဝတရားတွေကိုတလဇက်တတိသာထားနိုင်မယ်ဆိုရင်ဒီသဘာဝတရားတွေကတခုမှတည်နေတာမြင်နေတာမဟုတ်ဘူးဆိုတဲ့အနိစ္စလက္ခဏာကိုမတည်ပဲနေကိုမနေအဲ့ဒါကိုသိလာပြီဆိုရင်ဒါဝိပဿနာဉာဏ်လို့မခေါ်ဘူးလားခေါ်အဲ့ဒီအတိကိုရင့်ကျက်အောင်ပွားများပဲဆိုလို့ရှိရင်ခန္ဓာဟာဆင်းရဲတယ်လို့ဆိုတဲ့နံပါတ်၁ဒုက္ခသစ္စာလောဘတိဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်လို့ဆိုတဲ့နံပါတ်၂သမုဒယသစ္စာဟုတ်လားလောဘချုပ်ခြင်းဒီဒုက္ခချုပ်ခြင်းဖြစ်တယ်လို့ဆိုတဲ့နံပါတ်3និရောဓသစ္စာနော်လောဘချုပ်တဲ့ဒီនិရောဓသစ္စာကိုမျက်မှောက်ပြုကျင်တယ်ဆိုလို့ရှိရင်မဂ်ဂင်7ပါးကိုပွားများမှသာနဲ့ဖြစ်လိမ့်မယ်လို့ဆိုတဲ့နံပါတ်4မဂ္ဂသစ္စာအဲ့ဒါသစ္စာ4ပါးကိုထိုးထွင်းပြီးတော့သိတဲ့မဉ္ဇဉ်ဖွဉ္ဇဉ်ကိုရနိုင်တယ်အဲ့လိုဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမတေရာနိဗ္ဗာန်ကိုမျက်မှောက်ပြုရတဲ့အတွက်ကြောင့်မပျက်စီးတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရတဲ့အတွက်ကြောင့်တကယ်လို့သာသောတပတ္တိမဉ္ဇဉ်ဖွဉ္ဇဉ်ကိုရမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီကာမဘုံမှာခုနှစ်ဘဝနေပြီးရင်နောက်ထပ်နေရစရာအကြောင်းမရှိဘူး။တေရစရာအကြောင်းလည်းမရှိဘူး။နောက်ဒုက္ခဘုံထဲမှာသူနေရအကြောင်းမရှိတဲ့အတွက်ကြောင့်တေစရာအကြောင်းလည်းမရှိဘူး။ဒီဘဝတွင်ကိုပဲအပမာဒတရားကိုအရဟတမဉ္ဇဉ်အရဟတဖွဉ္ဇဉ်ရအောင်ကြိုးစားနိုင်မယ်ဆိုလို့ရှိရင်ဒီဘဝသုတိပြီးတာနဲ့တပြိုင်တည်းနောက်ထပ်တေစရာအကြောင်းမရှိတော့။မမေ့ခြင်းသည်မတည်ခြင်းရဲ့အကြောင်းဆိုတာအဲ့ဒါပဲဟုတ်လားမမေ့ခြင်းသည်မတည်ခြင်းရဲ့အကြောင်းပြန်ပြောမယ်နော်မမေ့မဲ့လျော့မပေါ်မဆသတိနဲ့နေလို့ရှိရင်ဉာဏ်ပညာစီအစဉ်စဉ်မြင်ပါလာပြီးတော့နောက်ဆုံးနိဗ္ဗာန်ချမ်းသာကိုသိနိုင်မြင်နိုင်သည်အထိသုရှားထမြင့်တဲ့ဉာဏ်ကိုသူရမယ်အဲ့ဒါဆိုရင်သူဟာမတည်ရတော့ဘူးလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဟုတ်ရဲ့လားမမေ့ခြင်းသည်မတည်ခြင်းရဲ့အကြောင်းကိုကအဲ့ဒီလမ်းစဉ်ကိုကိုခုရှောင်းနေတာဟောနော်ဒီတကယ်လို့အခုကိုကဒီဘဝမှာအဲ့လိုမဉ္ဇဉ်ဖွဉ္ဇဉ်ကိုမရနိုင်သေးဘူးဆိုရင်တောင်အခုလှုပ်လိုက်တဲ့လုပ်ငန်းစဉ်ဟာနောက်တစ်ချိန်မှာမဉ္ဇဉ်ဖွဉ္ဇဉ်ကိုရဖို့အတွက်အလွန်အားကြီးတဲ့အထောက်ပံ့ဖြစ်တယ်။ဟုတ်လား။တချို့အလွန်ထက်မြက်တယ်။နော်။ဟိုရက်ပိုင်းလေးအထုတ်လိုက်တာနဲ့မဉ္ဇဉ်ဖွဉ္ဇဉ်ကိုရတဲ့ပုံကိုယ်ကြီးရှိတယ်။ဆိုကြပါစို့။နော်ဆလုံးစရောဘုရားကြီးဥက္ကဝိဆိုလို့ရှိရင်သူကနော်မက်ဖို့တစ်ခုနဲ့တစ်ခုကိုတလစီချားပြီးတော့ရတယ်လို့ဆိုတယ်။အဲသူစီမှာတရားအထုတ်တဲ့ဥမြမောင်ဆိုတာရှိတယ်သူလည်းတော်တော်ဆိုးတယ်လို့ပြောတယ်အဲယဟန်ဖြစ်တော်တော်ဥမဏိတာရဆိုပွဲပေးတာအစလိုကြီးရဲ့နီးနဲ့အာထုတ်တာအသူလည်းယဟန်သာဖြစ်တယ်အသူက9ရက်ချာဖြစ်တယ်လို့ပြောတယ်ဒါအလွန်ထက်မြက်တဲ့ပုံကိုယ်တွေပေါ့နော်ဒါပါလေအလကားသူတို့ဒီအစွမ်းတတိရတာမဟုတ်ပါဘူးနော်ဘဝမှာဖြစ်ပေါ်နေတဲ့ကောင်းကျိုးဆိုးကျိုးတွေရတယ်ဆိုတာကံစမ်းမဲနှိုက်ရတယ်လို့မျိုးမဟုတ်ပါဘူးနော်ကံစမ်းမဲနှိုက်တာဟာတော့ပေါက်ချင်တာပေါက်မှာပေါ့ဟုတ်လားတရားတွေကအဲ့လိုမဟုတ်ကိုလှုပ်ထားရင်ရမယ်လှုပ်မထားရင်မရဘူး။ဘာမှအချင်းဒီအလားအသက်ဖြစ်သွားတယ်ဆိုတာမရှိဘူး။အဲ့တော့ဒီဘဝမရဘူးဆိုရင်တောင်နောက်ဘဝမှာရဖို့အတွက်အလွန်အားကြီးတဲ့အထောက်ပံ့မဖြစ်နိုင်ဘူးလား။ဖြစ်နိုင်တယ်။မမေ့ခြင်းဒီမတည်ခြင်းရဲ့အကြောင်းအားရှိရမယ်နော်။အ Now, Majin, the Dijin, a jonet, Sanjay, David, the Gama Uzino, a name yard, and the Italian, a Pian Nazaro. Of Shidro Nime, Solution, and Apaman the Ali made it. Abulo Paman the Arado. Loyen, you were in Dambio, no? Mainly, and Kili Dam Yodom Chimbe. Kili Dam Yodom Chi and Gam Yodom Chimbe. Gam Yodom Chiloji and Boam Yodom Guyame. Boam Yodom Guyan, Yarin Yarin of Warima, the Bealime, Dave. Lansing at Dave. Hola. Mimi or your Bobo Sadan Nime Solosi, eh? Kili Dam Yodom Chimbe. Kili Dam Yodom Chi, Gam Yodom Chimbe. Gam Yodom Chi, Yona Boam Yodom, Yame. Boam Yodom Yavi, so in Yarin Yarin of Warima, the Alime. Chakala Matu to Pajipini, the web job of Boya vision of the Yamaha Maloe. Hotamola. But I wouldn't know who many and Gili Dam Yodom Chi days would let you in knowledge. I'm sure the Lulini later. Me and G may Jay and Natome. Did I make Dujin and Dream and Gigi and Gibo? Did I make you lonely? How like was it good to hold it up, Holy? At a bali. Now, eight I only do it and do love on Jim and eight I only do it. Dora Jim. Da Veli. Hola. Any love on Dora Mapi who's in our Nezon or Arariga Bari Les or our Tumaman Ganga Matia. Moha, Surajiaro, Chimney Ula. Pin of Bamshi Lucian Mamati, who did I need any? No Moha yet the Bawa would not let it in a hola. Did I need any? No, Babsi Lucian Mamati, do a legion yet alone so a legion you were. Maman Ganga Tibo Sura, Alaga, Chilamakisa, Moho. At the Moha Babalu Nini also, Uzingaro. Lungari Nalam Bion, Alagani Nido, Alagani Nido, Alagab Shinino, Alagazo, a chini, a jew made it, Shinina, a chini, a jew made Nina, the on Jodani thereby, Mabahu, Mimia on Jodani thereby, Mabahu, Padiba Nida, do the Babshilokin in Mango, Matheo. Hola, the Mimio Bobo Sadani, and the Lokiri da Muso, Chede. Joja Joja, Manadesia doing a manab Jimmy. Manalo Zia doing Manalo Rari Pime, Windows they are doing, Windows they are Pime, Taji Chibdo Sinao, no? Eloise, Eddie Kirita, Ne, Titan, Ne, Kayagamu, Jigamus, Rapsimalaula, Chilare. Eloise, Eddie Kandiariga, Juma Pive Nimala, Mendeu, Noboa Gambazo, Mu Mu, a Ju Piline. Wadi Yavi, so you know, Dijabo, Palomero, Jesse Alime, Natiza, Dana Amaranam, Chilavi, so in Dijabo, Pialime, Muilavi, so in Dijabo. ตะยาเลยเมตาเวอะเมจินดีพัมมันตีจินเยอะจาเนี่ยตะโดยกถาเลียงซงได้อยู่เนาะอัปปมาโตอัมมะตันปะตันปะมาโตมิสุโนวะดาอัปปมัฏฐานามิยันติชีปมัฏฐายะธรรมตาเอาตะด้วยจังอัปปมัฏฐานามิยันติมะมีเรดูดิมะตีนายมูเด้ชีปมัฏฐายะธรรมตามีเรดูดิก็รอดูดิเนี่ยดูดิตาลีโหยินอุจินโนပြောจีเม မမေ့တဲ့လူကဘဝမှာရှင်းသန်းနေတယ်တွတ်တက်မှုရှိနေတယ်အသေးကောင်မျိုးလို့သစ်ပင်သေးနေတာမျိုးလို့မဟုတ်သူအညွန့်တဝေဝေနဲ့ရှင်းသန်းနေတယ်တတိလေးရှိနေတဲ့လူဟာရှင်းသန်းမှုရှိတယ်ဒါကိုခံစားပြီးတော့နားလည်နိုင်ရင်တော်တော်ကောင်းတယ်နော်တတိရှိနေလို့ရှိရင်အဲ့ဒီလူပဲဘဝကအသက်ဝင်နေရှင်းသန်းမှုရှိတယ်ကောင်းတော့တွတ်တက်ခြင်းတွေအများကြီးတွတ်တက်လာတယ်တတိမရှိဘူးဖြစ်တယ်လို့နေမယ်ဆိုရင်တော့အ မမေ့တဲ့လူကရှင်သန်နေတယ်မေ့တဲ့လူကလူတွေနဲ့တူတယ်ဒါအဓိပ္ပာယ်တစ်မျိုးဒါလေးကနောက်ထပ်အဓိပ္ပာယ်တစ်မျိုးရှိသေးတယ်နော်ပါဠိစာပေတွေရဲ့နော်အဓိပ္ပာယ်လေးတွေကတချို့ဟာတွေကနော်အမျိုးမျိုးတွေးလို့ရတာလေးတွေရှိတယ်အဲနောက်ပြောမဲ့အဓိပ္ပာယ်လေးကိုအရင်ပို့ကြိုက်တယ်နော်အပမတ္ထာနာမိယန္တိရေပမတ္ထာယထာမတ္တာတဲ့အဲ့ဒါလေးကိုအရင်အနဲ့အဓိပ္ပာယ်လေးပြန်ပြမယ်နော်ရေခြင်းပုဂ္ဂိုလ်တို့ဒီပမတ္ထာမေးလျော့၍နေကြကုန်၏တေထိုမေးလျော့၍နေကြသောပုဂ္ဂိုလ်တို့သည်ယထာမတ္တာတေကြကုန်တကဲ့သို့အပမတ္ထာမမေးမလျော့သောပုဂ္ဂိုလ်တို့သည်နမိယန္တိမတေနိုင်ကြလေကုန်တဲ့ယုတ်တရတော့နားလေသေးမှာမဟုတ်ပြန်ပြောမယ်နော်မေးနေတဲ့လူတွေတေသလိုမျိုးမမေးတဲ့လူတွေမတေနိုင်ဘူးတဲ့ဆိုလိုတာကမေးတဲ့လူနဲ့မမေးတဲ့လူတေခြင်းတရားမတူဘူးလို့ပြောတာမေးနေတဲ့လူတွေကစွစွဝါဝါတေရလိမ့်မယ်မမေးတဲ့လူတွေကအဲ့လိုစွစွဝါဝါမတရားဘူးတဲ့အဲ့ဒီအချက်ကိုဦးဇင်းကအရန်သဘောကျတယ်။မေမေရော်ရော်ပေါ့ပေါ့ဆာဆာနေတဲ့ပုံကိုရဲ့တေခြင်းနဲ့မမေမလျော့မပေါ့မဆာနေတဲ့ပုံကိုရဲ့တေခြင်းအလွန်ကွဲပြားခြားနားလိမ့်မယ်လို့ပြောတာ။ဒါကတေခြင်းနဲ့မကင်းနိုင်ကြတဲ့တရားဓမ္မတို့ဦးဇင်းတို့တွေအရန်သတိထားတဲ့အချက်ပဲ။မေ့နေရင်တော့အဲ့ဒါစိုးစိုးဝါးတေရမှာပဲ ဘလို့နီးနဲ့မေ့နေရင်စိုးစိုးဝါးဝါးသေးရမှာတော့လူရင်းလေးပဲပြောမှာနော်အကုသိုလ်တွေအများကြီးလုပ်တယ်ဆိုတဲ့လူဟာအများကြီးမေ့နေလို့အများကြီးလုပ်တယ်ဟုတ်လားအဲ့လိုအကုသိုလ်တွေအများကြီးလုပ်နေတာတော့မဟုတ်ဘူးဒါပေမဲ့လည်းပဲမမေ့မလျော့မပေါ်မဆန်တဲ့နေပါရောက်ကြောင်းတရားကိုပြင်းပြင်းထန်ထန်အားထုတ်နေတာလည်းမဟုတ်ဘူးဆိုရင်လည်းပဲအများကြီးအကုသိုလ်တွေတော့မဖြစ်ဘူးပေါ့နော်ဒါပေမဲ့သူလည်းပဲနော်စစ်မှန်တဲ့ဉာဏ်ပညာကိုမရမမေ့တော့ဟောမေ့နေတော့စစ်မှန်တဲ့ဉာဏ်ပညာကိုမရတော့သတိမရှိလို့ရှိရင် तू ကဘဝခန္ဓာရဲ့အကြောင်းကိုမသိနိုင်ဘဝခန္ဓာရဲ့အကြောင်းကိုအမှန်မသိလို့ရှိရင် तू ကဆွဲလန်းမှုဥပါဒအလွန်အကြီးမယ်ဒီကွင်းဆက်လေးကိုသိချာမှတ်သိခြင်းနဲ့နော်မိမိရောရောပေါ်ပေါ်ဆဆနေတဲ့ပုဂ္ဂိုလ်ဒီဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်မသိနိုင်ဘူးဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်မသိဘူးဆိုရင်ကိုထင်တယ်လို့တွေထင်ထင်ကျင်တယ်လို့တွေထင်ပြီးတော့ဒီဘဝခန္ဓာရဲ့ပုံမှာအကြီးအကျယ်ဆွဲလန်းမှုဥပါဒတရားရှိနေမယ်ဥပါဒံတရားအာကြီးရင်အာကြီးတာနဲ့အမျှပြည့်စည်ရတော့မယ့်အခါမျိုးမှာအကြီးအကျယ်ထိခိုက်ရလိမ့်မယ်။လက်မခံနိုင်မှုတွေနားမလည်နိုင်မှုတွေနဲ့စူးစူးဝါးဝါးတည်ခြင်းတရားကိုသူတုံ့ပြန်မိလိမ့်မယ်။သဘောပေါက်လားဗျ။အဲ့တော့မေ့နေရင်ဒါလေးကိုပြန်ပြောမယ်နော်။မေ့နေရင်ဘဝအကြောင်းကိုမှန်မှန်ကန်ကန်မသိဘူး။ဘဝအကြောင်းမှန်မှန်ကန်ကန်မသိရင်ဥပါဒံနဲ့အစွဲနာလိမ့်မယ်။ဥပါဒံနဲ့အစွဲနာရင်တော့အခွာခက်လိမ့်မယ်။ပြည့်စည်ပြီဆိုတဲ့အချိန်မှာအကြီးအကျယ်အဲ့ဒါဒုက္ခရောက်တော့မှာပဲ။တော့တုံလို့ခြောက်ချမှုတွေနဲ့စိုးရိမ်မှုတွေနဲ့အာကြီးရင်အာကြီးတဲ့တော့ငိုကြွေးမှုတွေအဆင့်ထိရောက်သွားမှာပဲလေဟုတ်လားအဲ့ဒီလိုအခြေအနေကြီးနဲ့မြတ်သေးသွားမယ်ဆိုရင်တော်တော်ဝမ်းနည်းစရာကောင်းပါပဲအဲ့ဒါကြီးရဲ့ရှောင်လို့လည်းရတာလည်းမဟုတ်ပါပဲနဲ့ဘယ်သူမှလည်းလွှဲလို့လည်းရတာမဟုတ်ပါပဲနဲ့ဒါကိုအစားကနားလည်အောင်မလုပ်ခဲ့တဲ့အတွေ့အကြုံတွေ့လာတော့မှအကြီးအကျယ်ထိတ်လန့်တကြီးနဲ့တခြင်းတရားကိုရုပ်ပြခြင်းမြဲရှင်းဆိုင်သွားအဲ့ဒါဆိုရင်ရုံညံ့တဲ့ဘဝတွေကိုပဲရောက်သွားမှာနော်မေ့တဲ့လူအသေးဆိုးတယ်ဆိုတာအဲ့ဒီနည်းနဲ့အသေးဆိုးတာပဲနော်ဥပါဒံအာကြီးတော့အသေးဆိုးတာဥပါဒံဘာလို့အာကြီးတာတော့သူ့ဆွဲတရားကြီးလို့ဒါကိုထင်းနေတာဒါဟာဆွဲလန်းစရာတိမ့်ပိုက်စရာမဟုတ်ဘူးဆိုတဲ့အသိဉာဏ်မရဘူးဘာလို့အဲ့ဒီအသိဉာဏ်ကမရတော့ဆိုတော့တတိမရှိလို့အဲ့ဒီအသိဉာဏ်ကိုမရတတိမရှိတော့အမှန်မသိအမှန်မသိတော့ဆွဲလန်းတော့အခွဲခါခဲ့ရောဟုတ်လားဥပါဒံအာကြီးရင်တော့အစွဲနာမှာပဲအစွဲနာရင်တော့ဖာခွက်မှာပဲကျေးဇူးပါစို့ဦးဇင်းတို့ပြောနေကြဥမာလေးတစ်ခုစာရွက်တေးလေးနှစ်ခုကိုတတွေးလေးနဲ့ကတ်ထားမယ်ဆိုရင်ကတ်တော့ကတ်နေတယ်ပေါ့နော်ဒါပေမဲ့ခွာခြင်းရင်လွယ်လွယ်လေးပြန်ခွာလို့ရတယ်သူကတတွေးလေးနဲ့ပဲကတ်ထားတာကိုစင်ကိုလိုဟာမျိုးနဲ့ကတ်ထားမယ်ဆိုရင်ဘယ်လိုနေမလဲခွာလို့မရဘူးမဖြစ်မနေခွာမယ်ခရခစီခွာမယ်ဆိုရင်တော့အဲ့ဒီစာရွက်လေးနှစ်ရွက်ကတော့အကောင့်တိုင်းပြန်ဖြစ်မှာတော့မဟုတ်အကောင့်တိုင်းရမှာတော့မဟုတ်အဲ့လိုပဲတချို့လူတွေကကိုယ့်ဘဝရဲ့ပုံမှာကိုယ့်ဟာတွေလို့အောင်မေ့သိမ့်ပိုက်ထားတဲ့အရာတွေရဲ့အပေါ်မှာသူတို့ကအကြီးအကျယ်စွဲထားတယ်။အစင်ကိုလိုဟာမျိုးနဲ့ကတ်ထားတယ်လို့မျိုးအကြီးအကျယ်စွဲထားတယ်။အဲ့တော့ခွဲခွာပြီဆိုတဲ့အခါမှာသူတို့ဘဝဟာရုပ်ပြခြင်းပဲဖြစ်တယ်။အစာရည်လေးနှစ်ရက်ရုပ်ပြတတ်သွားတယ်လို့ဖြစ်သွားမှာပဲ။အရန်စွဲထားတာကိုဟုတ်လား။ဘာလို့စွဲထားအောင်ဆိုတော့အတိမရှိလို့စွဲစီရလို့တင်းနေလို့ဘာလို့အတိမရှိတာအောင်ဆိုတော့သတိမထားလို့အတိမရှိတာဟုတ်လား။ဒါကြောင့်သတိမရှိရင်ခန္ဓာအကြောင်းကိုအမှန်မသိဘူး။အမမသိရင်အစွဲနာမယ်အစွဲနာရင်အခွာခက်မယ်ဒါပဲနော်အဲ့တော့မေ့နေတဲ့လူတွေအသေးဆိုးတယ်ဆိုတာဒါပဲဟုတ်လားအကုသိုလ်တွေအများကြီးပြုတ်ပြီးတော့နောင်တတွေနဲ့ကြီးကြီးလေးလေးကြီးကြီးကျယ်ကျယ်ပူပူလောင်လောင်ပေးရတဲ့အနေသားတွေကိုမပြောသေးဘူးနော်ဟုတ်လားအဲ့ဒါကတော့အယံကိုဆိုးရတဲ့အခြေအနေပေါ့နော်အဲ့ဒီလောက်ကြီးကိုမဆိုးအောင်တောင်မှဒီလိုလေးဖြစ်တယ်လို့ဒီနေသွားမယ်ဆိုရင်တော့လည်းပဲတည်ခြင်းတရားကကောင်းဖို့အမှမခံနိုင်ဘူးဟုတ်လားစဉ်းစားကြည့်စိတ်ကူးလေးနဲ့တိကျင်းတရားနာကိုနိနိကကရောက်ကြည့်နော်စိတ်ကူးထဲမှာတောင်အရှင်မပြေနိုင်သေးဘူးနော်စိတ်ကူးထဲမှာတောင်အရှင်မပြေနိုင်သေးဘူးဆိုရင်တကယ်လက်တွေ့မှာတေချာပေါက်ပြေမှာမဟုတ်ဘူးအမီးကိုစိတ်ကူးနဲ့ကန်ကြည့်တာတောင်နော်ပူတယ်ဆိုတာကိုနည်းနည်းတော့စဉ်းစားလို့ရတယ်ဟုတ်လားဒါမဲ့တကယ်လက်တွေ့ထိကြည့်မယ်ဆိုရင်ဘယ်လိုနေမလဲပူပူတာအဲ့ဒါပြတကယ်ပူတာအဲ့ဒါကြမ်းပါနော်စိတ်ကူးနဲ့တောင်ပူတယ်ဆိုရင်တကယ်ထိကြည့်ဘယ်လိုနေမလဲစိတ်ကူးထဲမှာပူတာနဲ့တကယ်ထိတာနဲ့ဘယ်ဟာပူပူမလို့ဘာမှမဆိုင်ဘူးတော့တကယ်ထိတာမှတကယ်ပူတာဟုတ်လားအဲ့တော့တေချင်းတရားတကယ်တွေ့ရင်တကယ်ကြောက်ပါလေလူတွေကဟိုတချို့ကမကြောက်ဘူးခက်တီနဲ့လုံနေတာဟုတ်လားအဲ့ဒါတကယ်ချင်းချောက်မလာသေးလို့ဟုတ်လားဒါကြောင့်ဦးဇင်းတို့ပြည်သူပေါင်းသူတော်တို့မေ့တဲ့လူတွေရဲ့တေချင်းဟာဆိုးတယ်တဲ့လက်မခံနိုင်မှုနားမလည်နိုင်မှုတွေနဲ့သူကစူးစူးဝါမှမှန်ယူရင်တုံ့ပြန်ပြီးတော့အဲ့ဒါရုပ်ပြက်ရှင်ပြသွားမှာဟုတ်လားအဲ့ဒါမမေ့တဲ့လူရဲ့တေချင်းကတော့အဲ့ဒါလို့မဆိုးဘူးတဲ့မေ့တဲ့လူတည်တယ်လို့မမေ့တဲ့လူမတည်နိုင်ဘူးလို့ဒီလိုဟောထားတာ။ဩဟုတ်လား။အဲ့တော့မမေ့တဲ့လူရဲ့တည်ခြင်းကတော့နော်အလွန်မှအိန္ဒိယရာစိတ်တည်မင်္ဂလာရှိရှိ တည်တည်ငြိမ်ငြိမ်ဘေးရလူတွေအားကြရလောက်ပေါ့နော်။ဘဝရပစ္စည်းတဲ့အနေအထားကိုပဲအာမမဖြစ်တယ်လို့တခါတည်းသူနားလည်မှုအပြည့်ရှိနေတာကိုဟုတ်လား။ဒါကိုပေးတဲ့တို့ကဘလို့နားလည်တင်လဲဆိုတော့နော်တတိလေးထားပြီးတော့နေမယ်ဆိုရင်ကိုဘွားကိုခန္ဓာအကြောင်းကိုကိုဟာကောင်းကောင်းမမမမကန်ကန်သိမယ်ဘဝခန္ဓာရဲ့အကြောင်းကိုကိုသိလို့ရှိရင်ကျန်တဲ့လူကျန်တဲ့ဘဝခန္ဓာတွေရဲ့အကြောင်းကိုလည်းပဲမသိနိုင်ဘူးလားအတူတူပဲလေသိပြီးတော့ကြွားချတာမဟုတ်နော်အချင်းစရိုက်တွေပါလေလောက်တာအထိုင်လျောက်ကိုပြန်ကြတာဒါပေမဲ့သဘာဝတရားချင်းကတော့ဘာလို့အတူတူပဲရုပ်တဏ္ဍာသဘာဝတရားတွေပေါက်ပြန်တဲ့သဘာဝတရားတွေနော်အခြေခံအဖြစ်မတူဘူးလားတူတယ်တကူအကြောင်းကိုတည်ခြင်းဟာလောကရဲ့အကြောင်းကိုတည်ခြင်းပဲလို့တောင်မဆိုနိုင်ဘူးလားဆိုရင်တော့အဲ့ဒီအတိများရင်များသလောက်အဲ့ဒါတွေရဲ့ပုံမှာဆွဲလန်းမှုကနဲမှာပဲလေဆွဲလန်းမှုနဲရင်ကွက်ခွာတဲ့အခါမှာသူဟာတည်ခြင်းချင်းအေးစီတွေရှိမှာပဲဟုတ်တယ်မို့လားအဲအဲ့ဒါလေးကနော်အလွန်စဉ်းစားရကောင်းတဲ့အချက်လို့ဦးဇင်းကတော့ထင်ပါတယ်ခုလုံလုံးစေဖြစ်နေတဲ့ပြဿနာတွေကတကယ်တကယ်ကအဲ့ဒီပျက်စီးမှုနဲ့ကြုံတဲ့အချိန်မှာဖြစ်တဲ့ပြဿနာနဲ့နှိုင်းဆိုင်ဘာမှမပြောပါတော့သေးပါဘူး။ဟုတ်လား။အဲ့ဒါကြီးကိုတခါတလေဦးစင်းကလှမ်းတွေးပြီးတော့အော်ဒါဟာတော်တော်မလွယ်တဲ့ကိစ္စပဲဆိုတဲ့ဥစ္စာစိတ်ထဲမှာရှိရော။အပေသက်တို့လည်းပဲအဲ့ဒီဥစ္စာကိုစဉ်းစားကြည့်သေးခြင်းနဲ့။ဟုတ်လား။အခုတခါတလေမှာအရန်စိတ်ဆင်းရဲရတယ်၊စိတ်ပူရတယ်ဆိုတာပုထုဇဉ်တဘာဝလူတိုင်းမှာရှိမှာပါ။ဟုတ်လား။အဲ့ဒီစိတ်ပူရတယ်၊စိတ်ဆင်းရဲရတယ်ဆိုတာဟာဘာကြောင့်လဲလို့တခါတလေအကြောင်းရှာကြည့်။ဟုတ်လား။တစုံတစ်ခုစိတ်တိုင်းမကြစေရာနော်ပျက်စီးမှုတစ်ခုခုကြုံရလို့စိတ်တိုင်းမကြတာပါဟုတ်လားအဲ့တော့ဒီကနေ့မှဖြစ်တဲ့ပျက်စီးမှုကြီးကဘလောက်စိတ်တိုင်းမကြတဲ့ကောင်းတဲ့ကိစ္စကြီးလဲဆိုတာသေချာစဉ်းစားကြည့်အခုစိတ်တိုင်းမကြတဲ့ကိစ္စကဘာမှမဟုတ်သေးဘူးဟောတကယ်ကိုတစ်ဝါလုံးပြီးရမယ်ကိစ္စကြီးဟုတ်တယ်မဟုတ်လားအခုတခါမှတော့ဦးကြီးတို့များသောဖြင့်စိတ်တိုင်းမကြဖြစ်ရတဲ့ကိစ္စကအသေးမွှားပျက်စီးမှုလေးတွေနဲ့ဆက်ဆက်ပြီးတော့ပဲဖြစ်တာများပါတယ်ဟုတ်လားကွာဒါတို့ဒီလိုဖြစ်ရင်အဲ့ဒါဒီလိုမဖြစ်ဘူးပျက်စီးရောဟုတ်လားအဲ့အမျိုးဆိုရင်ဘာဖြစ်တော့စိတ်ဆင်းရဲတယ်မို့နော်ပျက်စီးသွားလို့တော့လောကသုံးဖို့ပြင်းပြင်းပျက်စီးသွားလိမ့်မလားဩအရန်စိုးရင်ရတယ်မို့နော်တသေးပြီဆိုတဲ့အချိန်မှာတွေ့ရတဲ့ပျက်စီးမှုကဘလောက်ကြီးကျယ်တော့ကိုယ့်အတွက်တော့တလောကလုံးပျက်စီးသွားတယ်လို့ပါပဲဟုတ်တယ်မို့လားအဲ့ဒီအချိန်မှာဘလို့နေမလဲဆိုတာလေးကိုအခုစိတ်ဆင်းရဲမှုဂျုံတိုင်းဂျုံတိုင်းအဲ့ဒါကိုလှမ်းပြီးတော့စဉ်းစားကြည့်သေးခြင်းအခုငါဘာလို့စိတ်ဆင်းရတယ်အော်ဒါလေးကြောင့်တောင်စိတ်ဆင်းရဲနေရတယ်ဆိုရင်ဟိုဟာကြီးကြောင့်ဆိုရင်ငါအများကြီးစိတ်ဆင်းရဲလိမ့်မယ်ဆိုတာကိုတွေးစီခြင်းတာဘောပေါ်ရလားအေးအဲ့တော့မေ့နေမယ်ဆိုရင်တော့နားမလည်နိုင်မှုတွေနဲ့ဟိုဟာဝတေးရလိမ့်မယ်မမေ့ဘူးဆိုရင်တော့အဲ့လိုစိုးစိုးဝါဝမတေးရဘူးတဲ့အဲ့တော့ဦးဇင်းတို့ဒီမှာမမေ့မလျော့မပေါ်မဆနေခြင်းရဲ့အကျိုးကျေးဇူးဟုတ်လားဦးဇင်းကဂါထာနှစ်ပုဒ်ပြောမယ်လို့စဉ်းစားထားတာတပုဒ်ထဲနဲ့အချိန်ကကုန်သွားပြီဟုတ်လားနော်နောက်နေ့ကျမှအဲ့ဒီကားမမေ့ခြင်းရဲ့ဂုံကျေးဇူးကိုမြတ်စွာဘုရားဟောထားတာဒီတပုတ်ထပ်ပြီးတော့ပြောပါဦးမယ်ဟုတ်လားဒီမမေ့မလို့ခြင်းရဲ့ဂုံကျေးဇူးတွေကပြောရင်မကုန်နိုင်ဘူးနော်အဲ့တော့ကိုလုံနေတဲ့ဒီလုပ်ငန်းရှင်လေးတွေရဲ့တန်ဖိုးပေါ့နော်တတိတစ်ချက်ထားလိုက်တိုင်းထားလိုက်တိုင်းကိုကိုကိုမတည်အောင်လုပ်ရရောက်တယ်ကိုကိုကိုတည်တွင်တဲ့ကနေဆွဲတင်ရရောက်တယ်ဒါပထမအချက်ရပြောကြည့်တာနော်တတိနဲ့နေလိုက်တိုင်းနေလိုက်တိုင်းကိုကိုကိုအသေးကောင်းအောင်လုပ်ရလဲရောက်တယ်အသေးမဆိုးအောင်လုပ်ရလဲဟုတ်တယ်မလုံးတင်ဘူးလားဒီလောက်ကိုလုံးတင်တယ်နော်ဒါကြောင့်ဒီလိုလာပြီးတော့ကြိုးစားအထုတဲ့အချိန်လေးမှသာလင်းလုံးတင်တဲ့အလုံးမဟုတ်ဘူးတကယ်တမ်းကတော့ဘဝနဲ့ရင်းပြီးတော့ဒါအချိန်တိုင်းနောက်တတိယတိုင်းလောရမယ်အလုံးလို့ဟိုတမင်းစားဖို့လိုအပ်တယ်လို့မျိုးရေးတောက်ဖို့လိုအပ်တယ်လို့မျိုးအဝတ်ဝတ်ဖို့လိုအပ်တယ်လို့မျိုးကိုသဘောထားရမှာအဝတ်အမြဲတမ်းဝေးရတယ်ဟုတ်တယ်မို့လားရာသီဥတုတန်ခံနိုင်ဖို့အရှက်ကြောက်လုံးဖို့နော်အဲ့လိုပဲခန္ဓာကိုယ်ရဲ့လိုအပ်ချက်အတွက်အစာအာဟာရအမြဲတမ်းစားရတယ်တောက်ရတယ်နော်အဲ့လိုပဲဦးဇင်းတို့ဒီစိတ်ရဲ့လိုအပ်ချက်ကိုနော်ဒီတတိထားတဲ့လုပ်ငန်းစဉ်ကမလုပ်လို့မရဘူးမလုပ်ရင်တော့ဒီစိတ်ရဲ့ဒီဘဝလိုအပ်ချက်အကြီးနဲ့နေသွားမှာပဲဟုတ်လားအဲ့လိုဆိုရင်ချမ်းသာတယ်ဆိုတာမဖြစ်နိုင်ဘူးနော်ဒါကြောင့်ကျန်တဲ့အချိန်တွေမှာလည်းပဲငါဒီလုပ်ကိုတတ်နိုင်တယ်ဗျစူးစမ်းမယ်ဒါဟာတန်ဖိုးရှိဆုံးအလုပ်ပဲဒါဟာအမြင့်မြတ်ဆုံးအလုပ်ပဲဆိုတဲ့ခံယူချက်ဒါလည်းပဲထိုက်တဲ့နားလည်မှုရှိမှဒါရဲ့တန်ဖိုးကိုကိုကယုံကြည်မှုကလာနိုင်တာနော်အဲ့ဒီယုံကြည်မှုရှိမှလည်းပဲနော်ဘဝရဲ့နော်နောင်လက်ကျန်အချိန်တွေမှာသတိနဲ့နေခြင်းဆိုတဲ့မြင့်မြတ်တဲ့လုပ်ငန်းစဉ်ကိုကြိုးစားအထုံးနိုင်မှာဟုတ်လားဒါကြောင့်ပေးတဲ့ပေါင်းသူတော်ကတို့ကိုလုံးနေတဲ့လုပ်ငန်းစဉ်ရဲ့တန်ဖိုးလေးကိုဒါဦးဇင်းတို့နော်ပြောပြပါတယ်ဒီကထားလေးနဲ့ဟုတ်လားဒါကြောင့်အဲ့ဒီလုပ်ငန်းစဉ်မြင့်မြတ်တဲ့လုပ်ငန်းစဉ်ကိုကျန်တဲ့နာယူဝဲအချိန်လေးမှာဆက်ပြီးတော့ကြိုးစားအထုံးကြရအောင်နော်